တူကြီးနဲ့ဆီးရနယ်ဇက်ဒေတာမှာအားပြင်းငင်းငင်းလှုပ်ခတ်ခဲ့တာ9ရက်မြောက်နေ့ဖြစ်တဲ့စနေနေ့အထိအသက်ရှင်ချမ်းရဲ့သူတွေကိုအပျက်စီးပုံတွေကြားကနေကျေစဲကူညီရေးလှုပ်သားတွေကရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်။သူတို့ဟာအပူဓာတ်ကိုဖမ်းယူပုံဖော်နိုင်တဲ့ကင်မရာတွေကိုသုံးပြီးတော့အသက်ရှင်ချမ်းသူတွေကိုရှာဖွေတာဖြစ်ပါတယ်။စနေနေ့အထိဆိုငင်းကြောင့်တေဆုံးရသူအရေအတွက်ဟာ28,000ကျော်နေပါပြီ။တနင်္လာနေ့ငင်းလှုပ်ခဲ့တဲ့နောက်ပိုင်းနိုင်ပေါင်း129နာရီကြာမှာပြိုကျပျက်စီးနေတဲ့အိမ်တိမ်တွေကနေမိသားစုဝင်9ဦးကိုကယ်ထုတ်နိုင်ပါပြီ။စနေမနေ့ပိုင်းမှာလည်းအသက်16နဲ့အသက်80အရွယ်အမျိုးသမီး2ဦးပါဝင်4ဦးကိုကယ်ဆယ်ရေးလုပ်သားတွေကရှာဖွေကယ်ဆယ်ခဲ့တာပါ။တူရကီသမ္မတရီဆက်တက်ရဲ့အာဒွန်ဟာငင်းနန်းခံရတဲ့မျိုးတွေကိုတွားရောက်အားပေးခဲ့ပါတယ်။ဒီတဘာဝဘေးကံခံရမှုဟာရှာရှာပါပါကျွမ်းဝတာဖြစ်ပြီးတော့ဆယ်စုနှစ်တစ်ခုအတွက်အကြီးမားဆုံးလို့ပြောနိုင်တော့အောင်ပျက်စီးမှုကြီးမားတယ်လို့လူများပြားပေါ်မှာတက်ရောက်မှုရှိခဲ့တယ်လို့လည်းသမ္မတကပြောပါတယ်။တူရကီမှာလူပေါင်း73သန်းခွဲနေထိုင်တဲ့မြို့ရွာတွေရှိရာမိုင်300ကျော်အကျယ်ဝန်းကိုတက်ရောက်ခဲ့တာဖြစ်ပြီးတော့ဆီးရက်ဘက်ကပျက်စီးမှုအတိုင်းကြတော့မသိရသေးပါဘူး။အဆောက်အဦထောင်ပေါင်းများစွာပျက်စီးရတယ်လို့လူပေါင်း700လောက်အိုးမဲ့အိမ်မဲ့ဖြစ်စေပါတယ်။ဆောင်းကာလဖြစ်တဲ့အတွက်ရေခဲမှောက်အေးနေတဲ့ဒီဒေသမှာလူအများပြားအမိုးကမရှိဘဲနေရပါတယ်။ငရင်ဘိုးချနာကအန်တာကန်မြို့ပြင်မှာတော့ချီးမားတဲ့ယာယီတင်းကြိုင်းတစ်ခုကိုတောက်ကြနေမှာပဲစတင်ဆောက်လုပ်နေပါပြီ။